မြန်မာနဲ့တရုတ်နှစ်နိုင်ငံကြားနှစ်ရှည်လာများညှိနှိုင်းပြီးမှရရှိလာတဲ့ကြောက်ဖြူရေနဲ့စိတ်ကံစီမံကိန်းမူပေါင်းသဘောတူညီချက်ဆိုတာ2015ခုနှစ်ကသဘောတူညီထားခဲ့တဲ့စီမံကိန်းကြီးရဲ့ကနဦးအစိတ်ပိုင်းငယ်တစ်ခုသာဖြစ်ပါတယ်။ဒီပထမအဆင့်ကိုလက်တွေ့အကောင့်ထဲပေါ်နိုင်ရေးမှာပဲအခက်အခဲတွေရှိနေသေးတယ်ဆိုပြီးတော့လေ့လာသူတွေကယူဆနေကြပါတယ်။အပြည့်စုံကိုဥကျော်စံတာကတရုတ်မူဝါဒရေးရာကျွမ်းကျင်သူယွန်းစံနဲ့ဆက်သွယ်မေးမြန်းတင်ပြထားတာကိုနားဆင်ပါခင်ဗျာ။
မြန်မာတရုတ်နိုင်ငံများမှာကြောက်ဖြူရေနဲ့စိတ်ကံစီမံကိန်းရဲ့ framework agreement မူပေါင်းသဘောတူညီချက်ဆိုတာဟာတကယ်တော့2015မှာစတင်ခဲ့တဲ့ကြောက်ဖြူအထူးစီးပွားရေးစီမံကိန်းသဘောတူညီချက်ရဲ့အစိတ်အပိုင်းငယ်တစ်ခုမျှသာဖြစ်ပါတယ်။ဒီလိုသုံးနှစ်များအောင်ကြာမြင့်အောင်ရှင်းနိုင်ခဲ့ရတဲ့အဓိကအကြောင်းရင်းကတော့မြန်မာနိုင်ငံဟာတရုတ်စီမံအကျွေးတန်တရားလဲရင်အကျိုးမဲ့ဖြစ်လေမလားဆိုတဲ့စိုးရိမ်စရာကြောင့်ပဲဖြစ်ပါတယ်။ဒါပြင်အခုသဘောတူညီပြီးခဲ့သမျှအစိပ်ပိုင်းငယ်နဲ့ပတ်သက်တဲ့ကိစ္စမှာကောကျွေးပြီးပြီးအခက်ကြုံရမယ်ဆိုရဲဆွေးရင်းစရာမျိုးမရှိတော့ဘူးလားအမေရိကန်ပြည်ထောင်စုစတင်စင်သုတေသနအဖွဲ့ရဲ့တရုတ်ရေးရာပူးတွဲညွှန်ကြားရေးမှူးယွန်းဆန်ကအခုလိုသုံးသပ်ပါတယ
် We know that the total size of the deep sea port was at $7.2 billion and even if the Burmese side was going to carry 30% of that
ရင်းနှီးစိတ်ကမ်းရဲ့စုစုပေါင်းပမာဏကဒေါ်လာ 8.2 ဘီလီယံရှိပါတယ်။မြန်မာအစိုးရက30ရာခိုင်နှုန်းစိုက်မယ်ဆိုရင်ဒေါ်လာ2ဘီလီယံရင်းနှီးမြှုပ်နှံရပါလိမ့်မယ်။အဲ့ဒီမှာ30ရာခိုင်နှုန်းကတဝက်15ရာခိုင်နှုန်းကိုမြန်မာဘက်ကစိုက်တဲ့နေအတွက်တက်မှတ်ပြီးတော့ကျန်တဲ့15ရာခိုင်နှုန်းကပဲ1ဘီလီယံကျန်ပါသေးတယ်။မြန်မာအတွက်တိတ်ကိုများတဲ့ပမာဏပါ။ဒါကြောင့်လည်းရင်းနှီးစိတ်ကမ်းရဲ့ပထမအဆင့်ကိုပဲလောလောဆယ်လုပ်မယ်လို့မြန်မာဘက်ကစဉ်းစားလာတာဖြစ်ပါလိမ့်မယ်။ဆိုတော့နောက်ဆုံးတစ်နှစ် 8.2 ဘီလီယံစီမံကိန်းကြီးဖြစ်လာမလားဆိုတာကျမတို့မသိနိုင်သေးပါဘူးအခုလောလောဆယ်စုစုပေါင်းက 1.3 ဘီလီယံပဲရှိသေးတော့မြန်မာဘက်ကတာဝန်ယူရမယ့်ပမာဏကနည်းပါသေးတယ်ဒါမင်းလည်းစီမံကိန်းအပြည့်အဝဒီ 8.2 ဘီလီယံဆက်လုပ်မယ်ဆိုရင်တော့မြန်မာဘက်ကဗန္ဒာရေးဝန်တော့ဝန်ပုံအမတန်ကြီးမားလာနိုင်ပါတယ
်ဒါပြင်တရုတ်ရဲ့ရင်းနှီးမြှုပ်နှံမှုစီမံကိန်းတွေပေါ်ဒေသခံတွေအနေနဲ့လည်းစိုးရင်စရာတွေအများကြီးရှိနေသေးတယ်လို့သူကဆက်ပြောပါတယ်
The local people are exceedingly concerned about the environmental impact, about the social impact, about the employment that the project and investment may or may not create. And if they do employ local
people, တမောပတ်ဝန်းကျင်လူမှုပတ်ဝန်းကျင်ကိုထိခိုက်လာမလားဒီစီမံကိန်းကအလုပ်ကံတွေကိုဖန်တီးပေးနိုင်မှာမလားဒေသခံတွေအလုပ်ခံအောင်တော့အလုပ်ခွင့်အခြေအနေဆက်ဆံရေးစရာတွေအဆင်ပြေပါမလားဆိုတာဒေသခံတွေအထူးပဲစိုးရိမ်နေကြတာပါဒါတွေကိုဒေသခံပြည်သူတွေစိုးရိမ်ကြတဲ့အပြင်ဒီပြည်ပကလေးလာသူတွေလည်းစောင့်ကြည့်နေကြမှာဖြစ်ပါတယ်
။ဒီလိုသဘာဝပတ်ဝန်းကျင်ပြုံးတိမဲ့အရေးကိုစိုးရိမ်ရတဲ့စိုးရိမ်မှုဟာတရုတ်တို့သိလုချင်နေတဲ့မြေဆုံစီမံကိန်းကိုမြန်မာပြည်သူတွေတရားလုံးကန့်ကွက်ဆန့်ကျင်ခဲ့ရတဲ့အဓိကအကြောင်းရင်းလည်းဖြစ်ပါတယ်။ဒီကြောက်ဖြူစီမံကိန်းကိုမြန်မာဘက်ကသဘောတူညီပေးခဲ့တာကို၌ကမြေဆုံစီမံကိန်းကိုတရုတ်တွေဆက်မလုပ်ရအောင်လမ်းလွှဲပေးလိုက်တာဖြစ်တယ်လို့တောင်မှတချို့ကသုံးသပ်ခဲ့ကြတာပါ။ဒါဖြစ်ရင်အခုဒီရင်းနဲ့စီကံစီမံကိန်းကိုအစရပြီဆိုတော့တရုတ်တွေကကျင်းနေသွားပြီးမြေဆုံစီမံကိန်းကိုလုံးဝပြစ်ပယ်လိုက်နိုင်စရာအကြောင်းရှိပါသလား။ယွန်းဆန်းကတော့အခုလိုသုံးသပ်ပါတယ်။
I don't think the Chinese investor, especially the SPIC, the Chinese investor on the Mizong project, has forgotten about the money they already spent on the Mizong project.
Mizong မှာရင်းနှီးမြှုပ်နှံထားတဲ့တရုတ်ကုမ္ပဏီ SCIC ကသူတို့တုံးထားပြီးငွေကိုမေ့ပြစ်လိုက်မယ်လို့ကျွန်မမထင်ပါဘူး။အခုတရုတ်အစိုးရကကြောက်ဖြူစီမံကိန်းကိုတိတ်ပြီးအလေးထားလာတော့ Mizong ကိစ္စကိုနောက်တန်းပို့ထားလိုက်တာဖြစ်ပါတယ်။ဒါမှလည်းလုံးဝပြစ်ပယ်လိုက်တာတော့မဟုတ်ပါဘူး။နှစ်ဖက်အစိုးရတွေကမြေဆုံကိုလုံးဝဆက်မလုပ်တော့အခုအကုန်ခံထားပြီးဖြစ်တဲ့ရင်းနှီးမြှုပ်နှံမှုကိစ္စကိုလည်းဖြေရှင်းပြီးပြီလို့မပြောနိုင်သေးသမျှဒီမြေဆုံစီမံရေးကဆက်ပြောရှိနေလေအောင်လို့ကျွန်မပြောချင်ပါတယ
်အခုမူပေါင်းသဘောတူညီချက်ဟာမူလကစီစဉ်ခဲ့တဲ့ဒေါ်လာ9ဘီလီယံတန်ဖိုးရှိရဲ့ကြောက်ဖြူအထူးစီးပွားရေးဆောင်စီမံကိန်းကြီးတစ်ခုလုံးရဲ့ကနဦးပထမခြေလှမ်းမျှသာဖြစ်ပါတယ်စီမံကိန်းကြီးတစ်ခုလုံးကိုတဖြည်းဖြည်းဆက်လက်ပြီးတော့အကောင့်ထဲဖို့အောင်မယ်ဆိုတဲ့ယူမန်ကြကရှိနေလေတော့ကွေးမီပြဿနာဒေသခံတွေရဲ့ယုံကြည်မှုပြဿနာတွေအပြင်ကြောက်ဖြူယူနန်ဆက်သွယ်ရေးလမ်းကြောင်းတစ်ချောင်းမှာရှိနေတဲ့တိုင်းရင်းသားလက်နက်ကိုင်တွေရဲ့ပြဿနာနိုင်ငံတကာဆက်ဆံရေးမှာဘယ်လိုကြိုက်ခတ်နိုင်နေလဲမြန်မာမဟာဗျူဟာအခြေအနေစသဖြင့်ထပ်သွင်းစဉ်းစားစရာတွေကတော့အများကြီးရှိနေလေဦးမှာဖြစ်ပါခင်ဗျာ